မျိုးသားပညာရေးဥပဒေကိုတပိတ်မှောက်နေကြတဲ့ចောင်းသားចောင်းသူတွေအနေနဲ့တပိတ်ကိုရက်ဆိုင်တင်ပြီးအစိုးရကလမ်းဖွင့်ပေးထားတဲ့စပွဲဝိုင်းပေါ်မှာဆွေးနွေးမဲ့ကမ်းလှမ်းချက်ကိုចောင်းသားတွေအနေနဲ့လက်ခံဖို့နိုင်ငံရေးပါတီဆယ်ပါတီကခေါင်းဆောင်တွေကပြောပါတယ်။ចောင်းသားတွေတပိတ်မှောက်နေတာဟာအစိုးရကိုအကြက်ကိုင်းတဲ့သဘောဖြစ်သွားနိုင်တယ်လို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပါဝင်တဲ့မျိုးသားကွန်ကရက်ပါတီဥက္ကဋ္ဌဦးကောင်းမြင့်ထွတ်ကပြောပါတယ်။
ဒီတပိတ်အားဖြင့်ဆောင်ရွက်နေတဲ့သူတွေကအကြက်ကင်တဲ့သူတွေဖြစ်သွားနိုင်တယ်။ဒါဆိုရင်ကျွန်တော်တို့ចောင်းသားတွေကအယုတ်ဆိုးသွားနိုင်ပါတယ်။ပြီးတော့နောက်တစ်ခုကကျွန်တော်တို့ចောင်းသားတွေအနေနဲ့လူကျင်တဲ့အချက်တွေကိုပြောတဲ့နေရာမှာတပိတ်တိုက်ပွဲတွေတောက်လျှောက်ဆင်နွှဲပြီးအင်အားကုန်ခန်းနေမဲ့အစားတစ်ဖက်ကအစိုးရလမ်းပွင့်ပေးထားတဲ့ဆွေးနွေးပွဲကိုပို့ပြီးတော့စနစ်ကျတဲ့စူးစီးမှုနဲ့တက်ရောက်တဲ့အစိုးရကိုအဲ့လိုဆွေးနွေးပွဲမှာအခြေအလဲညှိနှိုင်းတဲ့လို့ကျွန်တော်ဘက်ကမြင်တယ်။ဗမာစကားရိုးပြောရရင်မောင်မောင်ခေါ်တော့ဖြာထူးတဲ့လို့ကျွန်တော်ဘက်ကမြင်တယ
်။လမ်းလျှောက်ဆန္ဒပြနေတဲ့ចောင်းသားတပိတ်ចောင်းတွေမှာပါတီဝင်တွေပါဝင်နေတဲ့အတွက်သူတို့ရဲ့သဘောထားကိုအခုလိုကြေညာချက်ထုတ်ပြန်ပြောဆိုရတာလို့ပါတီခေါင်းဆောင်တွေကပြောပါတယ်။ဒါ့အပြင်ယာယီတပ်သေးကန်လက်မှတ်နဲ့မဲပေးခွင့်မပြုဖို့ဆန္ဒပြပွဲတွေကျင်းပဖို့လှုံ့ဆော်နေတာဟာမဖြစ်သင့်ကြောင်းဥပဒေနဲ့သာလှုံ့ဆော်ရမယ့်အရာတွေကိုဥပဒေလမ်းကြောင်းအတိုင်းသာဆောင်ရွက်သင့်တယ်လို့ဆိုပါတယ်။နိုင်ငံသားဖြစ်နိုင်ခြေရှိသူတွေကိုနိုင်ငံသားဖြစ်အောင်လုပ်ပေးပြီးမဲပေးခွင့်ရအောင်ဆောင်ရွက်ဖို့အစိုးရမှတာဝန်ရှိတယ်လို့ဒီနေ့ပွဲကိုတက်ရောက်ခဲ့တဲ့ရခိုင်ပြည်နယ်မျိုးသားအင်အားစုပါတီဥက္ကဋ္ဌဦးအေးကြိုင်ကပြောပါတယ်။
တချို့ကပြောကြတာပေါ့နော်ဒီဟိုက်ကဲကန်ဆောင်တဲ့လူတွေကနိုင်ငံသားဖြစ်နိုင်ခြေရှိတယ်ဥမာအားဖြင့်နိုင်ငံသားဖြစ်နိုင်ခြေရှိတဲ့လူကိုကြားလို့ရှိရင်လေနိုင်ငံသားဖြစ်အောင်လုပ်ပေးလိုက်ပေါ့ဆိုရတာနိုင်ငံသားမဖြစ်နိုင်တဲ့လူကိုနိုင်ငံသားဖြစ်နိုင်ခြေရှိတယ်ဆိုရင်လေမှားနေမှာပေါ့ဆိုရင်ဒီအမှားကမဖြစ်ပေါ်လာရအောင်ပေါ့အစိုးရကအချိန်မီအချိန်နဲ့တပြေးညီနိုင်ငံသားဖြစ်ပိုင်ခွင့်ရှိတဲ့လူကိုနိုင်ငံသားဖြစ်ပိုင်ခွင့်ရှိအောင်လုပ်ပေးလိုက်ဖို့ရှိလုပ်ပေးရမယ်မဖြစ်နိုင်တဲ့လူကိုလည်းနိုင်ငံသားရဲ့အခွင့်အရေးနဲ့တည်တူမရှိဖို့အတွက်တော့လုပ်ပေးရမယ်ဆိုတဲ့အပိုင်းမျိုးကိုကျွန်တော်တို့ကလှုပ်ချင်လာပါ
ပါတီတွေရဲ့သဘောထားအနေနဲ့ယာယီတပ်သေးကန်လက်မှတ်ကိုင်ဆောင်ထားသူတွေကိုမဲပေးခွင့်မပြုဖို့တောင်းဆိုပြီးအစိုးရအနေနဲ့တနိုင်ငံလုံးဆိုင်ရာဆန္ဒခံယူပွဲမရောက်ခင်အ мян ဆုံးဖြည့်ရှင်းပေးဖို့တိုက်တွန်းကြပါတယ်။ယာယီတပ်သေးကန်လက်မှတ်ကိုင်ဆောင်သူတွေကိုရွေးကောက်ပွဲဥပဒေတွေမှာမဲပေးခွင့်ရှိရလို့ပြဋ္ဌာန်းထားကြောင်းအဲ့ဒီအချက်ကိုပြည်တော်စုလွှတ်တော်ကပြင်ဆင်ပေးဖို့လိုအပ်တယ်လို့နောက်ထပ်တက်ရောက်ခဲ့တဲ့88မျိုးဆက်ចောင်းသားလူငယ်များပြည်အောင်စုမြန်မာနိုင်ငံပါတီဥက္ကဋ္ဌဦးဝေးလွင်ကပြောပါတယ်
ခုကျွန်တော်တို့နားလည်တာကတော့တမရတရောက်ကျွဲစည်းမှုခြေတော်ဦးတွေဆန္ဒခံရေးဘွဲတော်ကဒီလူတွေမဲပေးခဲ့တယ်ဥရိယနောက်တော့ကတရောက်တဲ့ရွေးကောက်ဘွဲတော်ကလည်းဒီလူတွေမဲပေးခဲ့တယ်ဥရိယကျားတဲ့ရွေးကောက်ဘွဲတော်ကလည်းမဲပေးခဲ့တယ်အခုကြာမှာပြည်စည်းမှုခြေတော်ဦးတွေပြည်စည်းဆန္ဒခံရေးဘွဲလို့ပါဒီလူတွေကိုမဲမပေးသင့်ဘူးလို့ပြောရင်တစ်မျိုးကြီးဖြစ်နေတယ်ဆိုတာပြောတာဟုတ်လားအခုလွှတ်တော်ပြန်ပြီးတော့စဉ်းစားပြီးတဲ့သဘောကြောင့်ဖြစ်လာတာဒါဥပဒေပိုင်းဆိုင်ရာကိစ္စဖြစ်နေပေါ့နော်အဲ့တော့ဥပဒေပိုင်းဆိုင်ရာကိစ္စတွေကိုကင်တွယ်နိုင်တာဟာကျွန်တော်တို့ပြည်ထောင်စုလွှတ်တော်မှာပဲအားသာရှိပါမယ်မဲပေးခွင့်ရှိသူများဆိုတဲ့အထက်မှာပြဋ္ဌာန်းချက်တွေကိုကျွန်တော်တို့စစ်ပါတီရဲ့သဘောအရပြုပြင်ပေးသေးတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်လုံးစုသဘောထားကောက်ခံဖို့ဥပဒေချမ်းမှာယာယီတပ်သေးကန်လက်မှတ်ကင်ဆောင်ထားသူတွေလည်းမဲပေးခွင့်ရှိကြောင်းပြည်အောင်စုလွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။ဒီနေ့ပွဲကိုကရင်ပြည်သူ့ပါတီ၊ချင်းတိုးတက်ရေးပါတီ၊ဗမာပြည်သူ့ပါတီ၊မြမမျိုးသားကွန်ကရက်ပါတီ၊ရခိုင်ပြည်နယ်မျိုးသားအင်အားစုပါတီ88မျိုးဆက်ចောင်းသားလူငယ်များပြည်ထောင်စုမြန်မာနိုင်ငံပါတီဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီမျိုးသားနိုင်ငံရေးမဟာမိတ်များအဖွဲ့ချုပ်စတဲ့ဆယ်ပါတီကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင်